မြန်မာနိုင်ငံမှာဆက်အနာသိမ့်တဲ့ဖေဖော်ဝါရီလ၁ရက်နေ့ကဘန်တွေပိတ်ကျောင်းပြည်ညာခဲ့ပြီးနောက်ပိုင်းရက်တွေမှာအကန့်အသတ်နဲ့ငွေပြန်ထုတ်ပေးခဲ့ပါတယ်။ဒါပေမဲ့အခုချိန်မှာတော့ဘဝင်တန်းတွေကလည်းအလုံးမစင်းမဲ့ဆန္ဒပြကြတာကြောင့်နိုင်ငံတော်ဘက်အများစုမဖွင့်နိုင်ပါဘူး။အများစုကတော့
ATM ငွေထုတ်ဆက်တွေမှာတန်းစီပြီးတော့ငွေထုတ်ကြရပါတယ်။ရန်ကုန်မြို့ကသတင်းသမားကိုနေလင်းအောင်ကရန်ကုန်က ATM တွေမှာငွေထုတ်ရတဲ့အခြေအနေကိုရှင်းပြပါတယ်။ကျွန်တော်ပြီးခဲ့တဲ့နှစ်ရက်လောက်ကထုတ်တာတော့ATM set တွေတော်တော်များများကမရတာများတယ်ဗောနော်။မရတာများတယ်ဆိုတော့တချို့ set တွေက set တိုင်းမှာအဲ့လိုပတ်စံမရှိတာမျိုးလို့နောက်ပြောလို့ရှင်ဒီတချို့ set တွေကကြတော့ဟို
အော်ATMနေကလုံးဝမရတာမျိုးတော့မဟုတ်ဘူးရတော့ရတယ်ဒါပေမဲ့တက်တခါရဖို့တော်တော်လေးခက်ခဲတဲ့အခြေအနေဖြစ်နေပါဘူး။ဆင်အနာတင်ပြီးနောက်နိုင်ငံတော်ဆန့်ကျင်ဆန္ဒပြပွဲတွေနဲ့နိုင်ငံရေးမတည်ငြိမ်မှုကပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေကဝန်ထမ်းတွေကိုလည်းထိခိုက်ပါတယ်။မန္တလေးကလုပ်ငန်းရှင်မဆုမွန်တိုးကအခုလိုရှင်းပြပါတယ်
ဟုတ်ကဲ့ဘန်နီဘက်ကရောဗာတဲ့မှမကြားပါဘူးဒါပေမဲ့ကျမတို့ဆိုလည်းအဲ့လိုပေါ့နော်အဆောင်ထားတယ်ပေါ့နော်မိန်းကလေးအဆောင်လေးရှိရခါကျွန်တော်ဒီမှာဆိုကလေးတွေကလုံမစင်းတာရှိရတဲ့ကျမတို့ဆိုဒီလကတို့လာခမယူဘူးပေါ့နော်နောက်ဒီလအတင်မကအောင်မျောလင့်ထားတော့နောက်လအထိလည်းဒီလိုပုံစံမဲ့သွားမလားလို့လည်းမျောလင့်ထားပါတယ်အဲ့လုံးလုံးဆရာရောဘန်နီကအလုပ်ငန်းလုပ်ဖို့လို့မရှိပါဘူးရှင်
ဟုတ်ကဲ့ဘန်နီဘက်ကရောဗာများပြောပါတယ်ဒါလေးနဲ့ပတ်သက်ပြီးတော့သူတို့စီမှာအငွေထထားတဲ့သူတွေကိုဗာများအသိပေးပါတယ်ဘာမှတော့လို့တင်းအကြောင်းကြားမှုမရှိပါဘူးရှင်နားရနားထားတဲ့အကြောင်းပဲစားပဲထွက်တယ်နောက်ထပ်တခြားသောဟို အကြောင်းကြားမှုတွေခိုင်းဆိုရင်ဘန်နီက text message တွေပို့တယ်အဲ့လိုမျိုးပေါ့လိုင်းကြားတဲ့အချိန်မှာဆိုတော့ text message ပို့တာအရင်ရှိတယ်အခုဆိုရင်တော့ဘာမှစာလဲမဝင်ဘူးအကြောင်းလည်းမကြားပါဘူးရှင်
ရန်နာထားကြောင်းစာထုတ်တယ်ဆိုတာကအကြောင်းကြားခဲ့တာလားဒါမှမဟုတ်သူတို့ဒီတိုင်းပဲစာထုတ်ထားတာလားအဲ့ဒါတော့
social media မှာပဲတွေ့တာပါဒီရန်နာထားတဲ့အကြောင်းဆိုပြီးဖန်ကနေပြီးတော့ထုတ်ထားတဲ့စာလေးတွေပေါ့နော်ဘန်ကနေတရားဝင်သုံးဆွဲသူစီကိုခိုင်းလို့ email ပို့တာတွေ message ပို့တာမျိုးတွေတော့မရှိပါဘူးရှင်နေ့စဉ် 3 အနေနဲ့ကတော့ဒါ
ATM မှာအချိန်မီးသွားထုတ်လို့ရပါလားမန်လေးမှာ
ဒီလေးမှာ ATM မှာတော့ရခင်ရက်ကကြည့်တော့ရပါတယ်ဒါပေမဲ့ဟိုပေါ့နော်နေသွားတာပေါ့ခရိုင်းဆိုလို့ရှင်တော့နေရာအစုံမှာအဲ့လိုမျိုးစောင့်မိထုတ်လို့ရတယ်အခုကတော့ငွေပြက်လက်မှုတွေရှိရလို့လဲကြားတယ်အဲဒါကိုကိုယ်တိုင်ကတော့မထုတ်ရသေးဘူးညီမတို့ဆိုလို့ရှင်လဲဒါကို့မှာရှိတဲ့ဟိုလက်ထဲမှာရှိတဲ့ပတ်စံတွေပဲဆက်ပြီးတော့မှဟိုစားတောက်နေထိုင်ဖို့လို့အတွက်ပဲလုပ်နေတာပေါ့နော်ဒါဆိ ဝန်ထမ်းကလေးတွေတို့ဘာလို့ထုတ်တာတွေတော့ရှိပါတယ်အဲ့ဒီမှာကျွန်တော်ထုတ်လို့တော့ရပါတယ်ဒါပေမဲ့ဘလို့များလူများတာတို့ပတ်စံပြတ်သွားလို့စောင့်ရတာမျိုးတို့အဲ့လိုမျိုးတွေတော့ရှိပါတယ်ရှင့်
အဲ့ဒါဆိုရင်အခုလက်ရှိပေါ်တော့ဒီမတ်ဆွမွန်တိုးတို့အနေနဲ့လက်ရှိဒီစီးပွားရေးလုပ်ငန်းတွေဘလို့လဲပတ်နေကြပါလဲလက်ရှိအခြေအနေမှာ
ဟုတ်ကဲ့အမလောလောဆယ်ကတော့စိုင်လည်းပိတ်ထားတယ်ပေါ့နော်လုပ်ငန်းတွေလည်းရပ်ထားတယ်အဲဒါပေမဲ့အလို့အလုပ်ကတော့မပြတ်သေးတဲ့အလုပ်လေးတွေရှိတာတွေကိုတော့ဆက်ပြီးတော့လုပ်ရတာလေးတွေရှိပါတယ်ရှင့်နောက်ထပ်အသစ်တွေလည်းမခံဘူးလုပ်ငန်းကိုတော့ရပ်ထားတယ်ဒါပေမဲ့မပြီးဆုံးသေးတဲ့ဟာလေးတွေတော့ပြီးအောင်ပြီးတတ်တာလေးတွေရှိပါတယ်ရှင့
်ဟုတ်ကဲ့အဲ့တော့အခုဆိုလို့ရှိရင်ဒါဘန်ဒီကတော်တော်များများပိတ်ထားပါတယ်ဆိုတော့ဒီငွေသွင်းငွေထုတ်ကိစ္စတွေရောဘယ်လိုလုပ်နေကြပါလဲရှင့်
ဟုတ်ကဲ့လောလောဆယ်ဘဏ်ကနေငွေသွင်းလို့လည်းမရအောင်ငွေထုတ်လို့လည်းမရအောင်ဆိုတော့ဒီကိစ္စကတော့ရပ်တန့်ထားတယ်ပေါ့နော်ဒါပေမဲ့ဟိုအရင်ကတည်းကမိုဘိုင်းဘန်ကင်းရှိတဲ့အတွက်ကြောင့်မလို့ငွေရဲ့ယုံကြည်မှုရှိပြီးသားလူကတော့တောင်းကြောင်းနဲ့မိုဘိုင်းဘန်ကင်းနဲ့ပေးနေစေဖြစ်ပါသေးတယ်ရှင်ဒါပေမဲ့မိုဘိုင်းဘန်ကင်းနဲ့လက်ခံဖို့လို့ကိုကြောက်သွားတဲ့ကုန်တွေတွေလည်းအများကြီးရှိပါတယ်ထိုထိတ်လန့်နေတဲ့ကုန်တွေလည်းရှိပါတယ်အော်ဒီဘဏ်နဲ့ပတ်သက်ပြီးတော့လုပ်ငန်းကတော့လုပ်ငန်းမတွင်ကျဲတော့ဖြစ်နေပါတယ်ရှင်
အထားတဲ့ငွေရှိတဲ့သူတွေကရောဒီဗန်ထဲမှာစိတ်ချလက်ချရှိပါသလားကုန်တွေတွေကြမှာဒီလုပ်ငန်းရှင်တွေကြမှာဘယ်လိုများဖြစ်နေကြပါလဲ
ဟုတ်အလုံးကတော့အခုချိန်မှာဟိုစိုးရင်ပူပန်ထိတ်လန့်နေကြပါတယ်ဘယ်ချိန်မှာဘာဖြစ်မလဲဆိုတာကိုမသိကြတဲ့အနေအထားမှာဖြစ်တဲ့အတွက်ကြောင့်မလို့လုပ်ငန်းရှင်တွေမကောက်တခြားသောဒီလုပ်ငန်းနဲ့ဆက်ဆက်နေတဲ့ပြည်သူလူထုတရက်လုံးကပေါ့နော်စိုးရင်ပူပန်နေကြပါတယ်ရှင်
အခုဟာကဘဏ်ကနေငွေထုတ်လို့မရတော့ဘဏ်ကနေငွေသွင်းလို့မရတော့ဘူးဆိုတော့လက်ထဲမှာငွေရှိတဲ့သူတွေကရောဘယ်လိုစီမံခန့်ခွဲနေကြပါသလဲ
ဟုတ်ကဲ့လက်ထဲမှာငွေရှိတဲ့သူတွေကတော့ဒီငွေကြေးကဟိုပေါ့နော်တန်ဖိုးချသွားမှာလားဒီငွေကြေးကဟိုဘယ်အချိန်မှာဘာဖြစ်မလဲဆိုပြီးတော့အစိုးရပြုပတ်မှုတွေရှိတဲ့အတွက်ကြောင့်မလို့ရွှေအတုံးတွေကိုဝယ်ကြတယ်ဒေါ်လာတွေကိုဝယ်ကြတယ်အတွက်ကြောင့်မလို့ market ထဲမှာတော့ပေါင်ခိုဈေးကွက်ကတော့ဖြစ်ထွန်းနေပါတယ်ရှင်
တချိန်တည်းမှာပဲ73စီမလောက်ငှမှုကိုလည်းစပြီးရင်ဆိုင်နေရပါပြီ။မြန်မာငွေစည်းချတာကြောင့်ပြည်ပက73စီတင်သွင်းမှုရထားတာလို့ Riders သတင်းတရက်ကဖော်ပြခဲ့ပါတယ်။လက်ရှိမန္တလေးမြို့တွင်းမှာကားတစ်စီးကိုကြက်ငွေ1000ပိုးပဲရောင်းပေးတော့တာလို့အဝေးပြေးခီးတဲ့တင်ကုန်တင်ကားလုပ်ငန်းလုပ်ကိုင်နေသူတွေကပြောပါတယ်။ဒီလကုံပိုင်းလောက်အရှောင်းမှာ73စီပြက်လက်သွားနိုင်တဲ့အရေးကိုလည်းကုံစီနဲ့ခီးတဲ့တဲယူပို့ဆောင်ရေးပိုင်းကလုပ်ငန်းရှင်တွေစိုးရိမ်နေကြပါတယ်။